American ပြည်တော်စုမှာသမရရွေးကောက်ပွဲကျင်းပဖို့အတွက်သတင်းခုနှစ်ပတ်ပဲလိုပါတော့တယ်။ရွေးကောက်ပွဲမဲဆွယ်ဖို့အတွက်စနေနေ့မှာနေဗားဒါးကိုတောရောက်နေတဲ့သမရဒေါ်နယ်ထရမ့်ကသူဟာကိုရိုနာဗိုင်းရပ်စ်ကရောဂါနဲ့ပတ်သက်ပြီးအထူးကောင်းမွန်စွာကင်တွယ်နိုင်ခဲ့တယ်လို့နိုင်ငံတွင်းဒီရောဂါကြောင့်သေဆုံးမှုလျော့ပါအောင်လဲလုပ်ပေးနိုင်ခဲ့တယ်လို့ထပ်ပြီးပြောဆိုလိုက်ပါတယ်။ကမ္ဘာမှာကူးစက်မှုအများဆုံးဖြစ်နေတဲ့ American နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးရသူက2,000+ဖြစ်နေပေမယ့်လူမှုစုဝေးပွဲမဲဆွယ်ရမှာတော့သမရက13,000လောက်ပဲရှိတယ်လို့ရှော့ပေါ်ပြောဆိုခဲ့တာပါဒီရောဂါကူးစက်ခံရသူကအမေရိကန်နိုင်ငံမှာနေ့စဉ် 3,000 ခွဲလောက်ရှိနေပြီးသေဆုံးရသူတနေ့ 1,000 လောက်ရှိနေပြီမဲ့လဲသမရထရမ့်ကသူ့ Twitter ကနေတင်းင်းတွင်နေရေးသားရမှာတော့အမေရိကန်နိုင်ငံဟာကမ္ဘာပေါ်မှာအခုချိန်ထိဒီရောဂါအတွက်စမ်းသပ်စစ်ဆေးမှုတွေပိုအများကြီးလုပ်နေတဲ့ကြားကပဲရောဂါကူးစက်မှုနှုန်းကမြန်မြန်ကြီးပုံမှန်ကျဆင်းနေတယ်လို့ဆေးရုံတက်ရသူတည်ဆုံးရသူအရေးအတွက်လည်းကြဆင်းနေတယ်လို့ဖော်ပြထားပါတယ်။သမရရဲ့ပြိုင်ဘက်ဖြစ်တဲ့ Democratic Party ကနေဝင်ရောက်ရွေးကံမဲ့ဒုသမရဟောင်း Joe Biden ကတော့စနေနေ့မှာမဲဆွယ်မှုတွေမလုပ်ခဲ့ပါဘူး။ဒါပေမဲ့သမရ Trump ကပြည်သူကိုလမ်းမှားညွှန်ပြနေတာဟာတည်ရှင်ရေးကိစ္စရင်ဆိုင်နေရတဲ့ American ပြည်သူတွေကိုသစ္စာဖောက်နေတာဖြစ်ကြောင်းပြောပါတယ်။ American နိုင်ငံမှာဒီရောဂါနဲ့အသက်ဆုံးမသူဘယ်နှယောက်ရှိတယ်ဆိုတာသူသိပေမဲ့ Short ပေါ်ပြောနေတာဖြစ်ပြီးအစိုးရကသူလညာပြောနေတာလို့ Joe Biden ကပြောပါတယ်။သမရရဲ့ကုံသွေးဆိုင်အကြံပေး Peter Navarro ကတော့သမရရဲ့ဒီကာယောဂါဆိုင်ရာ Shop ပေါ်ပြောဆိုမှုဟာမှန်ကန်ကြောင်းနဲ့ဒီချိန်မျိုးမှာတည်တည်ငြိမ်ငြိမ်ရှိဖို့လိုပြီးအကောင်းဆုံးကိုမျှော်လင့်ထားမှာဖြစ်ပေမဲ့အစိုးရအတွက်တော့ပြင်ဆင်ထားမှာဖြစ်ကြောင်းပြောကြားခဲ့တာပါ။